ရှမ်းပြည်တောင်ပိုင်းညောင်ရွှေမြို့နယ်အင်းလေးဒေသကရေဘူးကျေးရွာအနီးတိုက်ပွဲကြောင့်ကျေးရွာပေါင်း၈ရွာကဒေသခံလူဦးရေ3000ကျော်လောက်ဟာနေရပ်တွေကိုဆုံးခွာပြီးတော့တိမ်းရှောင်နေကြရတယ်လို့ဒေသတွေလူခွင့်ရေးဖွဲ့တစ်ခုကပြောပါတယ်။စစ်ကောင်စီနဲ့ပအုပ်ပြည်သူစစ် PNO တို့ကဒီလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိနေတာကြောင့်မို့လို့ကလေးငယ်နှစ်ဦးအပါအဝင်၈ဦးသေဆုံးပြီးတော့လူ20ထက်မနည်းထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းပြောဆိုကြပါတယ်။အင်းလေးဒေသဘက်ကစီးရေးအခြေအနေသတင်းပေးပို့ချက်ကိုတော့မက်ခင်လေးကပြောပြပေးပါမယ်ရှင်။
ရောင်ရွှေမြို့နယ်အင်းလေးဒေသကရေဘူးကျေးရွာနီးမှာတိုက်ပွဲပြင်းထန်လာတဲ့အတွက်ကျေးရွာရှိရွာကလူဦးရေ3000ကျော်နေရက်စွန့်ခွာဘေးလူရမှာထွက်ပြေးတိမ်းရှောင်နေကြရတယ်လို့အင်းလေးလူခွင့်ရေးအဖွဲ့ကပြည်သူ့ကိုပြောပါတယ
်တိုက်ပွဲဖြစ်ပေါ်တော့ဒီရေဘူးကျေးရွာနီးမှာဖြစ်တာပေါ့နော်ဆူဆောင်နေရတဲ့ရွာကတော့ကျေးရွာပေါင်း6ရွာလောက်ရှိပါတယ်ဆူဆောင်ပြီးသူတွေကတော့ခံမှန်းရှိ3000ကျော်လောက်ရှိတယ်နော်
အင်းလေးဒေသရေဘူးကျေးရွာနီးစေဝိုင်းလာ16ရက်နေ့ကစစ်ကောင်စီပအုပ်ပြည်သူ့စစ် PNO ပူးပေါင်းတပ်နဲ့အင်းလေးပြည်သူ့ကာကွယ်ရေး IPDF ပူးပေါင်းတပ်တို့နှစ်ဖက်တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တာလို့ဒေသခံတွေကဆိုပါတယ်။တိုက်ပွဲဖြစ်ခင်ရပိုင်းကလေးကစစ်ကောင်စီနဲ့ PNO ပူးပေါင်းတပ်တို့ကလူနေကျေးရွာဘက်ကိုလက်နက်ကြီးနဲ့ဦးတည်ရမရှိတောက်လျှောက်ဖြစ်နေတာလို့အင်းလေးလူခွေရဲ့အဖွဲ့ကပြောပါတယ်။ဒီပြစ်ခတ်မှုကြောင့်ကလေးငယ်နှစ်ဦးအပါအဝင်ရှင်းဦးသိဆုံးပြီးလူ20ဦးထပ်မံထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အင်းလေးလူခွေရဲ့အဖွဲ့ကပြောနေလို့ပြောပါတယ်
။စစ်ကောင်စီနဲ့ဒီ PNO ရပါတော့ဒီဖေခေါ်အနောက်ဖက်ကနေပြီးတော့မှဒီကြီးရွာတွေကိုအလနဲ့ကြီးနဲ့နှိစနေအမြချူနေရပါတော့အဲ့ဒါကြောင့်မိုးဒေသခံပြည်သူတွေချိတ်တိဆမှုတွေရှိတယ်ထိတ်လန့်မှုတွေရှိတယ်စိုးရိမ်မှုတွေရှိတယ်အဲ့ဒါကြောင့်မို့သူတို့တွေရွာထဲမှာမနေရတော့တာပါရှင်ချိတ်ခိတန်ရရတာတော့ကလေးငယ်နှစ်ဦးအပါအဝင်ပေါ့နော်ရှစ်ဦးသေဆုံးပြီးတော့ချိတ်ခိတန်ရရရှိတဲ့သူက20ရှိပါတယ
်လက်ရှိချိန်မှာတိုက်ပွဲတည်ငြိမ်နေပြီမဲ့နှစ်ဖက်စီးရဲအခြေအနေတင်းမာနေတဲ့အတွက်ဒေသခံတွေကလည်းနေရက်မပြောင်းရသေးဘူးလို့ပြောကြပါတယ်
။ပြည်ပွေဖြစ်တာတော့ဒီ February လ16ရက်နေ့မှာဖြစ်တာပေါ့နော်။ဒါပေမဲ့ဒီစစ်ကောင်စီတွေကပြည်ပွေမဖြစ်သေးစီးရဲတွေတည်းရပေါ့နော်။လက်နက်ကြီးတွေနဲ့တောင်းချောက်ထူနေတာကြောင့်မို့လို့အဲဒီဖျားတောင်းဖက်တာပြီးဆိုရင်ဟိုဇန်နဝါရီလောက်ကုန်တော့ကလေးကကျူဆောင်ကြရပြီလေရှိပါတယ်တန်နေဒီတောင်ပိုးကွဲတို့အိမ်မူတို့ကြတော့ဒီဖေဖော်ဝါရီလ9ရက်ရှိရဲ့အင်းဒီလောက်မှဆောင်ကြပါတယ်ဒေသခံတွေတော့ပြန်မနေရကြသည်ပွဲရတော့ငိန်လားဆိုပေမဲ့တိတ်ပွဲရတော့ဒီနှစ်ဖက်စလုံးကတော့ဒီစီတင်မမှုတွေရှိနေတယ်ပေါ့နော်ဒေသခံစစ်ဆောင်တွေကတော့ပြန်မနေရကြသည်သူတို့လည်းနဲ့ကြီးလူထူးနေတော့ဆိုတော့ပြန်မနေရကြောင
်းတိုက်ပွဲတွေကြောင့်နေရစွန့်ခွာလာတဲ့စစ်ဘေးဒုက္ခသည်တွေဟာနေစရာအခက်ခဲနဲ့စားနေရိတ်ခါစေဝါအကူအညီအရေးပေါ်လိုအပ်နေတယ်လို့လဲဆိုပါတယ်လက်တလောအင်းလေးဒေတာတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီရဲ့ရှမ်းပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူစီးပွားရေးရာဝန်ကြီးဦးခွန်သိန်းမောင်ကို VOE ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပြီးမဲ့လက်ခံဖြေဆိုတာမရှိသလိုပအိုပြည်သူစစ် PNO အဖွဲ့ကိုလည်းဆက်သွယ်လို့မရသေးပါဘူးပြီးခဲ့တဲ့ဖေဖော်ဝါရီလ16ရက်နေ့ကပအိုပြည်သူစစ် PNO အဖွဲ့ကရောင်ရွှေမြို့နယ်အင်းလေးဒေတာရေဘူးကျေးရွာနီးထိုးစစ်ဆင်လာတဲ့အတွက်ကြောင့်အင်းလေးပြည်သူ့ကာကွယ်ရေး IPDF အမှတ် 13339တပ်ရင်းပြားစစ်ကြောင်းဖေကုံမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ရင်းနှင့်အမှတ် 13936တပ်ရင်းနှင့်အလဲပိုင်းတိုင်းအထူးစစ်ဆင်ရေးပူးပေါင်းတပ်ဖွဲ့တို့အကြား3နိုင်ခွဲကြာနှစ်ဖက်တိုက်ပွဲပြင်းထန်ခဲ့တယ်လို့အင်းလေးပြည်သူ့ကာကွယ်ရေး IPDF ကထုတ်ပြန်ထားပါတယ်တိုက်ပွဲတွင်မှာစစ်ကောင်စီဘက်ကလေရင်နဲ့3ချိန်ဘုံးကျဲခဲ့ပြီးလက်နက်ကြီးအကျဉ်းရင်50ထက်မနည်းပစ်ကူခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်တိုက်ပွဲတွင်မှာပအိုပြည်သူစစ် PNO ဘက်က9ဦးထက်မနည်းသေဆုံးခဲ့ပြီး4ဦးအရှင်ဖမ်းမိကတနက်9လက် G box 9 box ကိုတင်စီရမိကြောင်းလဲပြောဆိုထားပါတယ်ရှင်